ကျမရင်တဲ့အောက်စားဝန်ကြီးဌာနကစက်တင်ဘာ13ရက်နေ့တနင်္ဂနွေနောက်ပိုင်းထုတ်ပြန်ချက်အရကိုဗစ် -19 ရောဂါပိုးအသစ်တွေ့ပြီးပေါင်း136ဦးထိရှိခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း2932ဦး3000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ဒီမတိုင်ခင်တနင်္ဂနွေအစောပိုင်းထုတ်ပြန်ချက်မှာတော့ရောဂါပိုးအသစ်တွေ့ရှိသူပေါင်း200တူရှိနေတာပါ။ဒါကြောင့်တရက်ထဲကူးစက်မှုထုတ်ပြန်မှုအသစ်တွေ့ရှိသူကတော့စုစုပေါင်း338ဦးထိရှိနေပါတယ်။ဒါအပြင်မနေ့ကတရက်ချင်းကိုဗစ်ရောဂါနဲ့သေဆုံးသူ2ဦးရှိခဲ့ပြီးသူကစီးကျိုရောဂါအခံရှိသူအသက်84နှစ်အမျိုးသမီးဖြစ်ပြီးကျန်သူကတော့နှလုံးရောဂါအခံရှိသူအသက်90အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလက်ရှိသေဆုံးသူစုစုပေါင်း20အထိရှိလာနေပြီးအဲ့ဒီအထက်မှာအများစုဟာအခြားရောဂါအခံရှိသူတို့မို့အသက်ကြီးသူတွေဖြစ်ကြပါတယ်။နောက်ပြီးသေဆုံးမှုအများဆုံးကတော့ရန်ကုန်မှာဖြစ်နေတယ်လို့ဆိုပါတယ်။အခုလိုသေဆုံးမှုစတက်လာချိန်မှာ ICU အထူးကျက်မှတ်ဆောင်တချို့အထူးသဖြင့်နယ်ဒေသမှာပြည်လာကသေဆုံးမှုတွေဆက်များလာမှာကိုဆေးဝန်ထမ်းတွေအထူးစိုးရိမ်နေကြပါတယ်။ဒီနေ့ကယောဂပိုးအသစ်တွေ့ခဲ့သူတွေရဲ့နေရာတွေကိုမနေ့နေ့လည်းကထုတ်ပြန်ရမှာလဲ။ရန်ကုန်တိုင်းကအများဆုံးရခိုင်ပြည်နယ်ကဒုတိယနဲ့မွန်ပြည်နယ်ကတတိယလိုက်နေပြီးတော့နေပြည်တော်မှာတော့ယောဂါကူးစက်ခံရသူ9ဦးထိရှိလာနေပါတယ်။နိုင်ငံတော်သမ္မတရုပ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်ကိုရိုနာဗိုင်းရပ်စ်ပိုးစတွေ့ခဲ့ရပြီးနောက်ထပ်နေပြည်တော်ရုံးတွေမှာဗိုင်းရပ်စ်ကူးစက်မှုနှုန်းများပြားလာမှာကိုထိပ်ပိုင်းဆိုရတာဝန်ရှိသူတွေကြားမှာစိုးရိမ်မှုများလာနေပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးကိုတိုင်လည်းဆေးဝန်ထမ်းတွေအတွက်ကာကွယ်ရေးကိုအထူးကြက်ကြက်မမက်လှုပ်ဆောင်ဖို့ပြောကြားခဲ့တဲ့အပြင်တနည်းအနေနဲ့ကဆိုရရုံးတွေမှာဘလို့အသေးစိတ်ကာကွယ်ရမှာတွေကိုချက်ချင်းထုတ်ပြန်လိုက်ပါတယ်ခင်ဗျ။